ီထုတ်ပြန်ချက်ဟာဒီဇင်ဘာလ28ရက်နေ့29ရက်နေ့တို့မှာမြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်ကြီးမစ္စဟုန်လျန်ကကချင်ပြည်နယ်ကိုတွားရောက်ပြီးနိုင်ငံရေးပါတီလူမှုရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တံရုံ Facebook စာမျက်နှာကနေထုတ်ပြန်တာဖြစ်ပါတယ်အဲ့ဒီလူတွေ့ဆုံရမှာမြန်မာနိုင်ငံရဲ့ငင်းချင်းရေးလုပ်ငန်းစဉ်တိုက်ပွဲတွေကြောင့်နေရဲစွန့်ခွာသူတွေပြန်လည်နေရာချထားရေးမူရေးစေဝါတက်ဖြစ်ရေးနဲ့တရုတ်နိုင်ငံနဲ့ကချင်ပြည်နယ်ကြားစီးပွားကုန်တွေပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။စီးပွားကုန်တွေနဲ့ပတ်သက်လို့ဆွေးနွေးစဉ်မှာတရုတ်တံမမစ္စဟုန်လျန်ကတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုမှာရင်ဆိုင်နေရတဲ့အခက်အခဲတစ်ခုက9နှစ်ကြာရဆိုင်ခဲ့ရတဲ့မြစ်ဆုံရေးအားလည်းဆက်စီမံကိန်းဖြစ်ကြောင်းမြေဆုံစီမံကိန်းပြဿနာကိုမဖြေရှင်းပဲအချိန်ကြာကြာဆွေးထားမယ်ဆိုရင်တရုတ်ကုမ္ပဏီတွေကမြန်မာနိုင်ငံကိုလာရောက်ရင်းနှီးမြှုပ်နှံဖို့ယုံကြည်စိတ်ကိုစိုးရွားစွာထိခိုက်နိုင်ကြောင်းမြေဆုံကိစ္စနဲ့ပတ်သက်လို့နှစ်ဦးနှစ်ဖက်လက်ခံနိုင်တဲ့တင့်လျော်ပြလေတဲ့အဖြေကိုအမြန်ဆုံးရှာဖွေနိုင်ဖို့စူးစမ်းအထောက်နေကြောင်းကချင်ပြည်နယ်ကတိုင်းဒေသပြည်သူတွေအားလုံးရဲ့ထောက်ခံမှုရရှိဖို့မျှော်လင့်ကြောင်းပြောကြားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီလိုပြောကြရမှာကချင်နိုင်ငံရေးပါတီတွေနဲ့လူမှုရေးအဖွဲ့အစည်းခေါင်းဆောင်တွေကတရုတ်ကုမ္ပဏီတွေကချင်ပြည်နယ်မှာလာရောက်ရင်းနှီးမြှုပ်နှံမှာကိုကြိုးဆူကြောင်းကချင်ဒေသခံတိုင်းဒေသပြည်သူတွေကမြစ်ဆုံရင်အားလက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်ခြင်းမရှိကြောင်းစီမံကိန်းကိုကန့်ကွက်နေတာဟာပြည်ပကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေတာဖြစ်ကြောင်းပြန်လည်ဖြေကြားခဲ့တယ်လို့ထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတရုတ်တံမတ်ကြီးနဲ့တွေ့ဆုံရမှာပါဝင်ခဲ့တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြက RFA ကိုအခုလိုညင်းဆိုပါတယ
်အခုပြောတဲ့အတိုင်းတော့ကျွန်တော်မပြောပါဘူးဘာပြောစွာကဒီကိစ္စကိုကျွန်တော်ပါတီနဲ့တွေ့တော့ကဟိုဒီဒီအကိုခေါင်းစဉ်တစ်ခုနဲ့အရေးကြီးတဲ့ခေါင်းစဉ်တစ်ခုနဲ့လည်းရွှေပြပြောရတာပုံစံမျိုးနဲ့ပြောပါဦးဒီလိုရအပြင်းသာပေါ်ရပြောတာပါပြောခါကျတော့ကျွန်တော်ကတော့ဒါဒီလူရတော့ဒါကန့်ကွက်ထားတာပဲလို့အဲ့တော့ဒါအစိယဘယ်လိုလားမဲ့အစိယပုံပါလဲမူတည်တယ်တော့ပြောလိုက်တယ်ဒါကကံဒီလူတွေပုံမှန်ဒီသားတွေကကန့်ကွက်နေတာပဲအရင်ကလည်းကန့်ကွက်တာပဲအဲ့တော့မန္တန်ကြားရောက်တဲ့လူတွေကကန့်ကွက်တော့မဟုတ်ပါဘူးကျွန်တော်ကတော့ပုံနေရှင်းရှင်းပြောမှဆိုတော့ဒီလူတို့ကန့်ကွက်နေတဲ့စာကိုကျွန်တော်ကဒီလူတို့နဲ့ကျွန်တော်ကတာတီတက်အဲ့ဒါပေါ့သူရက်ကြည့်ပြီးတော့မှဒီကိစ္စကျွန်တော်ကဟိုလုဆောင်သွားမှာပဲလေဒါဒီလိုလိုသဘောထားအတိုင်းဖြစ်စေရမှာပေါ့ကျွန်တော်သဘောထားကဒီလိုလိုဆိုသဘောထားအတိုင်းကျွန်တော်ရည်တည်သွားဖို့ဒီနည်းရှိနေလို့ဆိုနေပါတယ
်တရုတ်တံမတ်ကတော့ကချင်နိုင်ငံရေးပါတီနဲ့လူမှုရေးအဖွဲ့အစည်းတွေကမြစ်ဆုံစီမံကိန်းကိုမဆန့်ကျင်တဲ့သဘောထားကိုချီးကျူးပြီးမြန်မာနိုင်ငံပြည်ထောင်စုအစိုးရထံခုသဘောထားတင်ပြဖို့မျှော်လင့်ကြောင်းပြောခဲ့တယ်လို့တရုတ်တံရုံးကထုတ်ပြန်ချက်မှာပါရှိပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးပါတီရဲ့သဘောထားဟာပြည်သူလူထုရဲ့သဘောထားအတိုင်းဖြစ်တယ်ဆိုတာကိုတင်ပြခဲ့ပြီးသားဖြစ်တယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန့်ကပြောပါတယ
်။အဲကျွန်တော်ကတော့ဒီဟာနဲ့ပတ်သက်ပြီးမှတော့ထောက်ခံနေမထောက်ခံဘူးဆိုတာကလူထုကြီးရဲ့သဘောထားအတိုင်းပဲဆိုတာကိုပြောပြပါမယ်။သူတို့ကတော့လှုပ်ချင်တယ်ဆန္ဒပဲရှိပါတယ်။အဲကျွန်တော်တို့ကလည်းကိုတွေကလည်းကျွန်တော်ပါတီရဲ့မူဝါဒဟာဒီမြေဆုံရေးကာတာကိုတည်ဆောက်ဖို့တော့ကျွန်တော်လုံးဝမလိုတော့ပါဘူးဒီဟာတော့သူတို့ရုပ်ပတ်သက်နေတော့သူတို့တင်ပြပါတယ်အဲသူတို့တင်ပြတယ်ဆိုတော့မြစ်ဆုံကြီးကတာလို့ဖို့မြစ်ဆုံကြီးအားသိလို့အပ်တယ်ဆိုတဲ့ဟာတွေဒါတွေလည်းသူတို့ကပြောပါတယ်အဲကျွန်တော်အနေနဲ့တော့ဒီဟာတော့မြစ်ဆုံကြီးကတာနဲ့ပတ်သက်ပြီးတော့ဒီလူစုရဲ့တဘောအတိုင်းဆိုတဲ့ဟာပဲမြစ်ဆုံကြီးကတာနဲ့ပတ်သက်ရင်တော့အဲကျွန်တော်ဒီသဘောထားတော့ရှင်းရှင်းလင်းလင်းပဲကျွန်တော်တော့ဒီဟာတော့မလိုလားပါဘူး။အဲဒါကြောင့်တော့မှလည်းကျွန်တော်ဒီဟာကိုတော့ကြီးဖောက်ပြတော့ကျွန်တော်သဘောတူတော့မဟုတ်ပါဘူး။ဘာလို့လဲဆိုတော့ဒီသူလူချို့ကလည်းသဘောမတူတဲ့ကိစ္စကိုကျွန်တော်အနေနဲ့တော့ဒီဟာတော့သဘောတူဖို့အခြေအမရှိပါဘူး။
တွေ့ဆုံရမှာပါဝင်ခဲ့တဲ့ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ခေါင်းဆောင်ကကချင်လူမျိုးတွေရဲ့အနာဂတ်အတွက် KBC အနေနဲ့တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့လိုအပ်ကြောင်းနဲ့တရုတ်တနိုင်ငံသေးကပဲကချင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ရင်းမှန်နဲ့ကူညီပံ့ပိုးနေတာဖြစ်တယ်လို့ပြောကြားခဲ့ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီထုတ်ပြန်ချက်မတိုင်ခင်တရုတ်တံမတ်နဲ့တွေ့ဆုံခဲ့တဲ့ကချင်ပါတီခေါင်းဆောင်တွေနဲ့ KBC ခေါင်းဆောင်တွေကို RFA အပြင်ပြည်တွင်းပြည်ပတင်းမီဒီယာတချို့ကစစ်တင်မင်းမြန်ဖော်ပြချက်တွေအရာဒီထုတ်ပြန်ချက်မှာဖော်ပြထားသလိုမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ထောက်ခံပြောဆိုခြင်းမရှိတာတွေ့ရပါတယ်တရုတ်တံမတ်ရဲ့ဒီလိုတွေ့ဆုံဆွေးနွေးမှုတွေမှာ မြန်မာနိုင်ငံအတွင်းကသရုပ်စီမံကိန်းတွေကိုထောက်ခံကြဖို့ဒီဆောင်စီမံကိန်းကိုပြန်လည်ဆလုပ်တဲ့သဘောတွေတွေ့ရပြီးဒီစီမံကိန်းကိုထောက်ခံဖို့ဖိအားပေးခဲ့တဲ့သဘောရှိခဲ့တယ်လို့ဒါကချင်ကောင်းဆောင်တွေကပြောကြပါတယ်ရှင်။